အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူရပြည်နယ်မှာလူမျိုးစုနှစ်စုချာပြင်းထန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးရက်ပိုင်းအကြာမေလ9ရက်နေ့ကဒေသအများစုမှာညမထွက်ရအမိန့်ကိုဖြေလျှော့လိုက်ပေမဲ့အင်တာနက်ပိတ်ပင်မှုဆက်ရှိနေပါတယ်။ညမထွက်ရအမိန့်ဖြေလျှော့ပြီးနောက်မဏိပူပြည်နယ်ထဲမှာအင်ကာနစ်ကလုံခြုံရေးအထူးတွင်မြင်ထားပြီးထောက်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေချထားပါတယ်။အင်တာနက်ကွန်ရက်တွေကိုမေလ13ရက်နေ့အထိဆက်လက်ရပ်ဆိုင်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်တာနက်ဖြတ်ထားလို့မဏိပူပြည်နယ်ဟာပြင်ပကဘာနဲ့လုံးဝအဆက်အသွယ်ဖြတ်ခံနေရတယ်လို့ဒေသခံတို့ကပြောပါတယ်။အဲ့ဒီမှာလူမျိုးရေးအကြီးကြီးုံတွေရဲ့အတန်းကြာရုံးရက်ဆန်ကဖြစ်ပွားခဲ့လို့အနည်းဆုံးလူ60သေဆုံးပြီး3000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။ဖြေရှင်းမှုတွေစတင်ချိန်မှာလည်းပြည်ပခါကြောင့်နေရဆွန့်ခွာပြီးလမ်းခွလမ်းမှာတောင်းတင်နေသူတွေကိုအိမ်ပြန်နိုင်ဖို့ဒါမှမဟုတ်ကယ်ဆယ်ရေးစခန်းတွေစီပို့ဆောင်ပေးဖို့သက်ဆိုင်ရာကလုံခြုံရေးတွေချထားပါတယ်။